ဒင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကမြန်မာနိုင်ငံကိုရန်ပုံငွေဒေါ်လာ5သိန်း3000ကျော်ပေးလိုက်တဲ့အကြောင်း The Jakarta Globe သတင်းတပုတ်မှာရေးထားပါတယ်။ဒီရန်ပုံငွေကိုအရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံကနေတဆင့်ပေးတာပါ။အာဆီယံဒုတိယတွင်းမှုချုပ်တူဦးဖြစ်သူ Robert Matthias Michael Tandy နဲ့အင်ဒိုနီးရှားဗန္ဓာယီဝန်ကြီးဌာနညွှန်ကြားရေးမှုချုပ်တူဖြစ်သူ Lucky Alfaman တို့အကြားဂျကာတာမြို့တော်မှာတောက်ကြံလေးကလက်မှတ်ရေးထိုးပြီးရန်ပုံငွေပေးအပ်ခဲ့တာဖြစ်ပါတယ်။အခုလိုရန်ပုံငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့တော်မှာလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးတွင်သမ္မတဂျိုကိုဂျိုကိုဝီဝီရိုတို့ပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြတဲ့ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကဝတ်ကိုအကောင့်ထည့်ဖော်တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။ဒေသတွင်းလူညိုရင်းနဲ့ညီညာရေးဖော်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူလူရဲ့တာယာဝါပြောမှုတွေအာဆီယံရဲ့ပါဝင်လှုပ်ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ဂျန်ကြီးပူအားဆိုင်လှုပ်ဆောင်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိပါဘူးလို့အာဆီယံတွင်းမှုချုပ်လင်ဂျော့ခွိုင်နဲ့အတူရမွေပေးရပွဲအခမ်းအနားကိုတက်ရောက်တဲ့ဝန်ကြီးရက်နိုကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒီအချက်တဲကိုဖြေရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းသင့်တယ်လို့အတိအမှတ်ပြုထုတ်ဖော်ပြောဆိုလို့ရှိပါတယ်။